ယနေ့သာသနာတော်နှစ်2559ခု2015ခုဇွန်လ29ရက်စနေနေ့ဒီနေ့ဒီအချိန်ခါမှာတထာဂတတရားရည်သာမှာတတိပဌာန်ဥပဒနာဘာဝနာတရားများပွားများအားထုတ်နေကြတဲ့ယောဂီသူတော်ရှင်တို့အားဦးဇင်းတို့ဟောကြားလာတဲ့တရားရည်တွေကသစ္စာ၄ပါးတရားတွေမှာမဂ္ဂသစ္စာအဲ့ဒီမဂ္ဂသစ္စာတွေကပုဗ္ဗဘာကဥပဒနာပုဗ္ဗဘာကမတ်ဆိုတဲ့ပုဗ္ဗဘာကမတ်ဆိုတဲ့ဒီအရိယာမတ်ရဲ့ရှေးဦးအားထုတ်ရတဲ့ဥပဒနာတရားတွေအဲ့လိုဥပဒနာတရားတွေရှုမှတ်ပွားများအားထုတ်တယ်ဆိုရင်ဒီလောကီမဂ္ဂင်တွေဖြစ်ပွားပုံတွေဖြစ်ပွားပုံတွေပြောလာတဲ့ထက်ကအနည်းကကိုယ်တွေ့လက်တွေ့အားဖြင့်သိပုံလေးတွေအရှိန်ပြောလာပါတယ်အဲပြောလာတဲ့ထဲကနာမရူပပရိစေဒဉာဏ်ရုပ်သဘောတရားနဲ့နာမ်သဘောတရားတွေကိုပိုင်းခြားသိမြင်တဲ့ဉာဏ်ပစ္စယပရိကဉာဏ်အကြောင်းနဲ့အကျိုးပဲရှိတယ်ရှေးအကြောင်းကြောင့်နောက်အကျိုးတရားတွေဖြစ်တယ်ဆိုတော့ဒီအကြောင်းအကျိုးသဘောတရားတွေကိုသိစီးတဲ့ဉာဏ်ဆိုပြီးတော့ဒီဉာဏ်นี่အကြောင်းနောက်ပြီးတော့အဲ့ဒီဉာဏ်นี่ရတာနဲ့အတူအယူအမြင်นี่စင်ကြယ်သွားတဲ့သဘောလေးတွေလည်းပြောခဲ့ပါတယ်ဒီနေ့မှာတော့အဲ့ဒီထဲကဒီနေ့တမတ္တနာဉာဏ်အစရှိတဲ့အထပိုင်းဉာဏ်นี่တွေ့ပုံလေးတွေကိုအရှင်ရသလောက်ယောဂီတို့ရဲ့တွေ့နိုင်တဲ့အတွေ့အကြုံလေးတွေနဲ့ရှင်ပြီးတော့ပြောသွားပါမယ်အဲ့တော့မနေ့ကပြောလာတဲ့အထက်မှာဒီအကြောင်းအကျိုးသဘောတရားတွေတည်တဲ့ပစ္စယပရိက္ခဉာဏ်ရှင်ရှုမှတ်ဆရာရှုမှတ်ခံရတဲ့ဒီရုပ်အာယုံလေးတွေဥမာထိုင်မှတ်တဲ့ဆိုဝမ်းပိုက်ဖောင်းနေပိနေဖောင်းနေပိနေဆိုတဲ့အရာလေးတွေကရုပ်ဆိုတဲ့အကြောင်းတရားလေးတွေရှုမှတ်တဲ့ဆိုတဲ့မှတ်သိစိတ်လေးတွေကအကျိုးတရားလေးတွေအဲ့လိုအကြောင်းအကျိုးဖြစ်စဉ်လေးတွေပြောသွားပါတယ်အဲ့လိုပဲကြွားတယ်လမ်းတယ်ရှားတယ်ကွေးတယ်စမ်းတယ်ထိုင်တယ်ထတယ်စားတယ်စားတယ်သွားတယ်အစားကြီးသည်ဖြင့်အဲ့လိုအရာလှုပ်ရှားတဲ့အမှုအရာတွေမှာတော့ရှေးဦးစိတ်လေးတွေဖြစ်ပါတယ်အဲ့ဒီရှေးဦးစိတ်လေးတွေဖြစ်ပြီးမှအဲ့ဒီအရာလှုပ်ရှားတဲ့အမှုအရာလေးတွေဖြစ်တယ်အဲ့လိုစိတ်လေးတွေတော်တော်လေးငြိမ်သက်လာလို့ရှေးကအဲ့လိုလှုပ်ကြွချင်တဲ့အစားရှိသည်ဖြင့်ရှေးဦးစိတ်လေးတွေကိုမြင်လာတွေ့လာပါရှင်းရှင်းလင်းလင်းတွေ့လာရတယ်။အဲ့လိုရှေးဦးစိတ်လေးတွေရှိလို့ပဲနောက်ကရုပ်ခန္ဓာလှုပ်ရှားမှုလေးတွေဖြစ်တယ်လို့လည်းသိလာတယ်။အဲ့ဒါဆိုရင်ရှေးရှေးစိတ်ဦးဆိုတဲ့နာမ်အကြောင်းတရားကြောင့်နောက်ကလှုပ်ရှားမှုဆိုတဲ့အမှုအရာတွေရုပ်အကျိုးတရားတွေဖြစ်တယ်ဆိုတဲ့သဘောလေးတွေလည်းပြောလာတယ်။ဒီနေ့ယောဂီတယောက်ကမေးလို့အဲ့တော့တချို့တိတ်ပြီးတော့မရှင်းပါဆိုလို့ထပ်ပြီးတော့ပြောရတာပါ။အဲ့ဒါလိုပဲနာမ်အကြောင်းတရားကြောင့်နာမ်အကျိုးတရားတွေဖြစ်တယ်ဆိုတာဘယ်လိုလဲတဲ့ဘယ်လိုပါလဲတဲ့ယောဂီကမေးပါတယ်။နာမ်အကြောင်းတရားကြောင့်နာမ်အကျိုးတရားဖြစ်တယ်ဆိုတာကတော့ဒီကိုယ့်ရဲ့စိတ်တွေပေါ့စိတ်တွေနောက်ပြီးတော့ဓမ္မသဘောတရားတွေဒါတွေရှုမှတ်တဲ့အခါမှာဒီရှေးရှေးစိတ်စိတ်လေးတွေစိတ်ကူးတာတွေစဉ်းစားတာတွေတွေးတာလေးတွေအဲ့ဒီအရာလေးတွေကိုလိုက်ပြီးတော့ရှုမှတ်တယ်ဆိုရင်စိတ်ကလေးကိုသိလာရှေးကရှေးရှေးစိတ်လေးကိုအဲ့လိုရှုမှတ်နေတဲ့ရှေးရှေးကြံစီလေးတဲ့စိတ်လေးတွေတွေးတောနေတဲ့စိတ်လေးတွေစဉ်းစားနေတဲ့စိတ်လေးတွေကိုနောက်ကရှုမှတ်မှုအတိလေးနဲ့လိုက်ပြီးတော့တတိလေးနဲ့ရှုမှတ်တိလိုက်တာပါလားလို့ယောဂီကတိလာတယ်။အဲ့လိုဆိုရင်ရှေးရှေးစိတ်ဆိုတဲ့နာမ်အကြောင်းတရားကြောင့်နောက်ကရှုမှတ်တိတယ်ဆိုတဲ့နာမ်အကျိုးတရားတွေဖြစ်ပုံတွေဒါတွေလည်းယောဂီတွေရှင်းရှင်းလင်းလင်းတိရပါတယ်။ဒါကြောင့်အဲ့လိုရုပ်အကြောင်းတရားနာမ်အကျိုးတရားနာမ်အကြောင်းတရားရုပ်အကျိုးတရားနာမ်အကြောင်းတရားနာမ်အကျိုးတရားနဲ့အဲ့လိုအကြောင်းအကျိုးတရားတွေကိုရှင်းရှင်းလင်းလင်းသိမြင်သဘောပေါက်ရှုမှတ်နေရင်လည်း ติเมนตบอจาลาราโกดาปิสยปริกะญานลุขอวาเอลโลอจาวเนอจูโกตွေ့ပြီးတော့อติရှင်းလာတဲ့ယောဂီဟာမှတ်ရတဲ့အာယုန်နေမှာရှုမှတ်နေစဲမှာဒီ1 byte ဖောင်းတဲ့ပိန်နဲ့အစာရည်ပြင်ရှုမှတ်နေစဲမှာအာယုန်ရဲ့ပေါ်လာတဲ့အစာပိုင်းလေးတွေပေါ်လာပြီးနောက်အဲပေါ်လာပြီးနောက်နည်းနည်းခဏရှိနေတဲ့အလယ်ပိုင်းလေးတွေနောက်ဆုံးသွားတဲ့အဆုံးပိုင်းလေးတွေအဲ့လိုအစအလယ်အဆုံးအာယုန်လေးတွေတည်တည်ချာချာတွေ့လာရပါတယ်ဥမာ1 byte ထိုင်မှတ်တယ်ဆိုရင်1 byte ဖောင်းတာလေးရဲ့အစအလယ်အဆုံးအစဖောင်းလာတယ်တဖြည်းဖြည်းဖောင်းတက်လာတယ်နောက်ဖောင်းဆုံးသွားတယ်အဆုံးစနေအစအလယ်ဆုံးသုံးခုလုံးတွေ့ရပါတယ်အဲ့ဒါလိုပဲပိန်နာမှာလည်းအစပိန်ကျသွားတယ်နောက်တဖြည်းဖြည်းနဲ့ပိန်သွားတယ်အလယ်ပိုင်းတွေ့ရတယ်နောက်ပိန်ဆုံးသွားတယ်အဲ့လိုအစအလယ်ဆုံးရှင်းရှင်းလင်းလင်းသိလာပါတယ်အဲ့ဒါလိုအစအလယ်ဆုံးရှင်းရှင်းလင်းလင်းသိပြီးတော့ပေါ်လာပြီးပျောက်သွားတဲ့သဘောကိုသိပြီဆိုတော့ဒါမမြဲတဲ့သဘောစင်ကြင်သုံးသက်တဲ့ဉာဏ်တမတနာဉာဏ်လို့ခေါ်ပါတယ်အဲ့တော့ဒီအာယုန်လေးတွေတွေ့ပုံနေရအောက်ကဉာဏ်နေနဲ့ဘယ်လိုထူးသလဲဆိုရင်အောက်နာမရူပပရိစေဓာဉာဏ်တော့ကယောဂီတွေစရှုမှတ်တော့သိရတဲ့အတိုင်းပါပဲဘယ်လိုသိနေရတာများလဲဆိုတော့ဒီဝမ်းမိုက်မှတ်လိုက်တယ်မှတ်လိုက်ပြီမဲ့လို့ဝမ်းမိုက်ကြီးဖောင်းသွားတဲ့ဒီအလဲပိုင်းလောက်ပဲတွေ့ရတယ်ပိန်သွားတဲ့အလဲပိုင်းလောက်ပဲတွေ့ရတယ်အဲ့ဒါတော့ဗျမ်းမြသဘောမျိုးတာမန်လောက်ပဲတွေ့ရပါတယ်အဲ့ဒီတော့နောက်ဆက်ရှုမှတ်တဲ့အခါကျတော့ပစ္စယပရိက္ခဉာဏ်ပိုင်းလောက်ကျတော့သူကအစာလေးပေါ်လာတာတွေ့တယ်နောက်ပြီးတော့အဲ့လိုပေါ်ပြီးတော့နည်းနည်းလေးခဏလေပိုင်းတော့တွေ့ရတယ်ဒါပေမဲ့လို့အဆုံးပြောက်သွားတာတော့မတွေ့ရအောင်အပစ္စယပရိက္ခဉာဏ်မဲ့အစာပိုင်းနဲ့အလေပိုင်းတော့ပဲတွေ့ရပါတယ်ဒီသမထနာဉာဏ်ပိုင်းမှာကျတော့ဒီအစပေါ်ဖြစ်ပေါ်လာတာလည်းတွေ့တယ်အလေမဲ့တီးနေတာလည်းတွေ့တယ်နောက်ဆုံးပြီးပြောက်သွားတာလည်းတွေ့တယ်သိပြီးတော့ထင်ရှားပါတယ်ဝမ်းမိုက်ဖောင်းတာလေးစလာတယ်အဲဖောင်းတက်လာတယ်ဆုံးသွားတယ်ဆုံးသွားပြီးနောက်တကက်နောက်ပိန်တက်လာအပိန်ကျသွားတယ်နောက်ပိန်ကျလာတယ်ဆုံးသွားတယ်အာတစ်ခုချင်းတစ်ခုချင်းအကန့်လိုက်တေချာအစအဆုံးတွေ့ရပါတယ်တခါတည်းရန်ယောဂီများပြောရပါတယ်ဒီ1 byte ဖောင်းနာနဲ့ပိန်နာကြားထဲမှာယက်ထာလေးတွေကြားနေလို့အဲယက်ထာလေးကြားနေလို့မှတ်စရာဘာမှမလဲဆိုတော့အဲမသိဘူးဖြစ်နေတာဆိုတာလေနည်းနည်းလေးကြားနေတယ်ဆိုတဲ့သဘောလေးတော့တွေ့ရပါတယ်အဲ့တော့အဲ့လိုအာယုန်လေးတွေကိုအကန့်လိုက်ပြက်ပြက်သားသားတွေ့လာပါတယ်။ဈဉံချောက်တဲ့အခါမှာလည်းအရင်တော့ကြွားတယ်လမ်းနဲ့ရှာတယ်တာမန်ပဲတွေ့နေရတယ်။နောက်ရှုဘက်မှာများလာတဲ့အခါကျတော့ကြွားတာလေးကတစ်ပိုင်းကြွားစားနေကြွားဆုံး။နောက်ပြီးတော့အဲကြွားဆုံးသွားတဲ့အခါမှာလမ်းနာလေးစားတယ်ဆုံးသွားတယ်။နောက်ချလိုက်တယ်ချတာလေးစားတယ်ဆုံးသွားတယ်။နောက်မြေပြင်ပေါ်ထိလိုက်တယ်။အဲ့လိုအကန့်လိုက်ဒီတစ်ဖက်ကအကုန်လုံးရှုမှတ်မှုပြီးမှနောက်အဲဘယ်ဘက်တစ်ဖက်ကဘယ်ဘက်နဲ့ညာဘက်ဆိုရင်ဘယ်ညာလို့မှတ်တယ်ဆိုရင်ဘယ်ဘက်တစ်ခုကခြားတာပြီးမှနောက်ကညာဘက်တစ်ခုကအဲကြွလာတဲ့သဘောလေးတွေအဲ့ဒါလိုအကန့်လိုက်တွေလည်းတွေ့ရတယ်အကန့်လိုက်တည်တည်ချာချာပိုင်းပိုင်းချာချာအဲအစနဲ့အဆုံးအထူးအဖြင့်အစနဲ့အဆုံးပေါ်လာပြီးပျောက်သွားတဲ့သဘောလေးတွေကိုအဲရှင်းရှင်းလင်းလင်းဒီညံပိုင်းမှာရှင်းရှင်းလင်းလင်းသိလာရပါတယ်တဲ့။နောက်ပြီးတော့ထိုင်မှတ်နေမှာဝေဒနာတွေမှတ်တာလဲအောက်ကညံအစ်စ်နေနဲ့ကြွားပါတယ်။ဒီမှာဝေဒနာတွေမှတ်တယ်ဆိုရင်ညောင်းတာပူတာနာတာကျဉ်တာကြိုက်တာခဲတာရတာစသည်တဲ့အခံခတ်တဲ့ဝေဒနာတွေကိုမှတ်တဲ့အခါမှာပစ္စယပရိက္ခညံပိုင်းမှာအစာပိုင်းနဲ့အလဲပိုင်းတွေ့ရပြီးတော့အဆုံးပိုင်းကိုမတွေ့ရပါဘူး။ဆုံးပြီးပျောက်သွားတယ်။ဝေဒနာလေးပျောက်သွားတယ်ဆိုတာမတွေ့ရအောင်။အဲ့ဒီညံပိုင်းနဲ့မှာ เวทนาลีတွေပေါ်လာတယ်နားတယ်ကြိုက်တယ်အစာကြီးတယ်ဝေဒနာတွေခံစားမှုခံခက်တဲ့ဝေဒနာတွေပေါ်လာတယ်မှတ်တယ်တနည်းအားမှတ်နေတယ်မပြောက်သေးပဲနဲ့မပြောက်သေးပဲနဲ့နောက်ထပ်အတိတ်တွေတွားသွားပြီးတော့မှတ်နေရပါတယ်ဒီတမန်တနာညံပိုင်းမှာကြတော့ဒီဝေဒနာလေးပေါ်လာတယ် အဲ့ဒီပေါ်လာတာလေးကတပြည့်နဲ့မှတ်ရင်းနဲ့ဖြတ်ခနဲ့ပျောက်သွားတယ်အဲ့ဒါလိုပျောက်သွားပြီးမှအဲနောက်တနေ့ရာဝေဒနာအသစ်ပေါ်လာတယ်အဲ့ဝေဒနာအသစ်ကိုမှတ်တယ်ပျောက်သွားတယ်အဲ့ဒါလိုကိုမှတ်တဲ့ဝေဒနာလေးမှတ်နေတဲ့ဝေဒနာလေးမှတ်နေစဲမှာအဲပျောက်ပျောက်သွားတာလေးကိုတေသေးချာချာတွေ့ရတယ်ဆုံးသွားတာပျောက်သွားတာဂုံသွားတာအဲ့ဒီဝေဒနာအဟောင်းလေးပျောက်ပျောက်သွားတာလေးကိုထင်ထ တမဒနာညာလို့ခေါ်ပါတယ်ဒီမမြဲတာကိုရှုမှတ်စဲမှာအဲ့လိုပျောက်ပျောက်သွားတာဂုံဂုံသွားတာပြက်ပြက်သွားတာကိုအဲတွေ့တဲ့အခါကျတော့များများတွေ့လာတဲ့အခါကျတော့ဩဒီရှုမှတ်ခံရတဲ့ဒီအာယုံရောရှုမှတ်နေတဲ့မှတ်သည့်စိတ်တွေရောတစ်ခုချင်းတစ်ခုချင်းအဲပေါ်လာပြီးပျောက်ပျောက်သွားပါလားလို့စိတ်ထဲမှာနားလည်သဘောပေါက်ပြီးတော့စင်ကျင်သုံးသက်သိတဲ့ဉာဏ်ကိုဒါသမထနာဉာဏ်လို့ခေါ်ပါတယ်။နောက်ပြီးတော့လည်းဒီဉာဏ်အစ်စ်မှာခံခတ်တဲ့ဝေဒနာတွေတော်တော်များများပေါ်ပါတယ်။ဒီဒုက္ခဝေဒနာတွေဒီဉာဏ်ပိုင်းမှာတော်တော်ကိုတိတိတသာပေါ်တယ်။အဲညောင်းနာတွေပူရာတွေနာရာတွေကြိုက်ခဲတာတွေတင်းကျပ်တာတွေဒီခံခတ်တဲ့ဝေဒနာတွေဒါလိုက်ခဏခဏပေါ်နေပါတယ်အဲတချို့ဆိုရင်ခန္ဓာကိုယ်ကြီးအပေါ်ကနေတခုခုနဲ့ဖိထားသလိုလေးပြီးတော့ပြီးပြီးတော့နေသလိုတခုခုကြီးနဲ့ဖိထားသလိုအဲတခါတရံဒီတခုလုံးကိုကျိုးနဲ့တုတ်ထားသလိုတခါတရံကြောထဲမှာတက်ကြီးချူထားသလိုအဲ့လိုတကယ်အခံခတ်တဲ့ဝေဒနာတွေအများကြီးပေါ်ပါတယ်ဒါမဲ့လို့ယောဂီကအဲ့ဓာတွေကိုသမารိယရှိနေတော့ရှုမှတ်နေနိုင်ပါတယ်။တခါတရံပေါ်ပိုင်းကအားပူပြီးတော့အောက်ပိုင်းကအေးနေတာ။အောက်ပိုင်းကအေးအောက်ပိုင်းကပူပြီးတော့ပေါ်ပိုင်းကအေးနေတာ။တိတိသာသာတခါတရံဒီအိုက်နေတဲ့အချိန်မှာပဲပူနေတဲ့အချိန်မှာပဲတကူလုံးအေးဆက်နေတယ်လို့ခံစားရတာ။ဒီလိုဝေဒနာတော်တော်အခံခတ်တဲ့ပြင်းပြပြင်းထန်တဲ့ဝေဒနာတွေအများကြီးပေါ်ပါတယ်။အဲ့ဒါတွေပေါ်တဲ့အခါကျရင်ဒီညမိုင်းမှာတိတာတာကတော့တစ်ချက်ထဲနဲ့တော့တစ်ချက်ထဲမှတ်ယုံနေတော့မပြောက်ပါဘူး။၄၅၆၄၅ချက်၁၀ချက်လောက်မှတ်လိုက်တဲ့အခါအဲ့ဒါလေးတွေကတဖြည်းဖြည်းနဲ့အဲပျောက်သွားပါတယ်။ပျောက်တဲ့အခါမှာလည်းဒီလိုဘုံခနဲ့မပျောက်သွားပါဘူး။တဖြည်းဖြည်းချင်းယော့ယော့ယော့ယော့ပြီးတော့ပျောက်သွားတယ်။တခါတရံယော့ယော့ယော့ယော့လာတယ်။တခါတရံတေးတေးတေးတေးသွားတယ်။တခါတရံအမြင်အမြင်မြင်လေးဖြည့်ပြီးတော့ပျောက်သွားတယ်တခါတရံကျတော့ရွေ့ရွေ့ရွေ့ရွေ့ပြီးတော့ပျောက်ပြပျောက်သွားတယ်အဲ့တော့အဲ့လိုပျောက်တဲ့အခါဒီတဏှာထဲမှာတဏှာထဲကပျောက်ပြီးတော့မှအဲပျောက်ပြီးတဲ့အခါကျတော့ပျောက်သွားတယ်ပျောက်တဲ့အခါကျတော့ဝမ်းမိုက်ဖောင်းနာပိဏပြန်မှဖောင်းနာပိဏပြန်မှတော့တခါခဏကြာတဲ့အခါကျတခြားနေရာပေါ်လာအထူးအားဖြင့်ဒီဝေဒနာပိုင်းမှာအဲ့လိုအခံခက်တဲ့ရားတဲ့ဝေဒနာတွေလည်းအများကြီးပေါ်ပါတယ်ရတာလေးမှတ်လိုက်တယ်မှတ်လိုက်တော့အဲ့လိုလေး၄၅ချက်၁၀ချက်မှတ်လိုက်တဲ့အခါယော့ယော့ပြီးတေးသေးပြီးတော့ပျောက်သွားတယ်ပျောက်သွားတော့ဝမ်းမိုက်ဖောင်းနာပိန်နာလေးပြန်မှတ်လိုက်ဖောင်းနာပိန်နာလေးမှတ်လို့တခါခဏလောက်တမာကြီးလေးဖြစ်လာပြန်တော့တခြားနေတဲ့နေရာရတာပေါ်လိုက်ခံခက်တဲ့ရတဲ့ဝေဒနာလေးပေါ်လိုက်အဲအဲ့ဒါလေးကိုမှတ်လိုက်တဲ့အခါကျအဲ့လိုပျောက်ပျောက်သွားတာကုန်းကုန်သွားတာအဲကုန်းကုန်သွားတာကိုတွေ့ရပါတယ်အဲ့လိုပျောက်ပျောက်သွားတာကုန်းကုန်သွားတာကိုအဲတွေ့လာတာဟာဒါအနိစ္စမမြဲခြင်းဆိုတဲ့သဘောတရားတွေတွေ့လာတာပါပဲတဲ့အဲ့လိုအနိစ္စမမြဲခြင်းဆိုတဲ့သဘောတရားတွေများများတွေ့လာတာများများတွေ့ပြီးတော့ဩမမြဲပါလားလို့စင်ခြင်းသုံးသက်အဲစင်ခြင်းသုံးသက်ဆုံးဖြတ်တဲ့ဉာဏ်လေးကိုဒါသမထနာဉာဏ်လို့ခေါ်ပါတယ်နောက်ပြီးတော့အဲ့လိုရှုမှတ်နေတဲ့တခါတရံယောဂီတွေမှာအာယုနမိတ်တွေပေါ်ပါတယ်ပုံသဏ္ဍာန်နမိတ်တွေအချို့ ပြီးမြဲရင်းနေတဲ့လူတွေပေါ်တာပေါ်တာတော့ယဟန်တော်တွေအဲကြောင်းကံစီတွေဖရားတွေတော်တွေတောင်းနေဥယျာဉ်တွေအဲကိုမတိရတဲ့ဒီနတ်သားနတ်သမီးလို့အဲ့လိုဟာတွေအဲ့လိုအာယုံနမိတ်တွေပေါ်ပါတယ်အဲ့လိုပေါ်လာတဲ့အခါကျပါတယ်ယောဂီဟာပေါ်အမြင်နဲ့မြင်နဲ့လို့မှတ်နေရပါမြင်နဲ့မြင်နဲ့လို့ဒီ၅ချက်၁၀ချက်တော့မှတ်လိုက်တဲ့အခါမှာအဲ့ဒါလေးတွေဟာ အဲ့လိုပဲဝေးဝေးပြီးတော့ပျောက်သွားတယ်ရွေ့ရွေ့ပြီးတော့ပျောက်သွားတယ်အဲ့လိုပျောက်သွားတဲ့အာယုံအာယုံလေးတွေပျောက်သွားတာလေးကိုထင်ထင်ရှားရှားတွေ့ရပါတယ်အဲ့လိုအာယုံလေးတွေပျောက်သွားတာထင်ထင်ရှားရှားတွေ့ရတော့အဲ့ဒီပျောက်သွားတဲ့အာယုံလေးတွေဟာတကယ်ကြတော့တကယ်အရှိအာယုံမဟုတ်စိတ်ကူးတဲ့မယ်အဲ့ဒီတမာရီရှိတဲ့အခိုင်မှာစိတ်လေးကနည်းနည်းညှို့မိလိုက်တဲ့အတွက် ထင်ထင်ရှားရှားကြီးတွေဖြစ်လာတဲ့ပေါ်လာတဲ့အာယုံတွေပါပဲအာစိတ်ကူးပညာအာယုံလို့ခေါ်ပါတယ်စိတ်ကူးကြောင့်ပေါ်လာတဲ့အဲထင်ထင်ထင်ရှားလာတဲ့ဒီပုံသဏ္ဍာန်နိမိတ်အာယုံကြီးလို့ခေါ်ပါတယ်အဲ့တော့ယောဂီကသဘောပေါက်မှာလဲအဲ့ဒီအရာလေးတွေကိုသိနေတဲ့စိတ်လေးတွေပဲရှိတယ်ဆိုတာသိလာမယ်အော်စိတ်ကူးအဲ့သိနေတဲ့အရာလေးတွေအဲ့သိနေအဲ့ဒီအာယုံတွေကိုသိနေတဲ့ဒီစိတ်ကလေးကတ Ari Pramara de Abjadi say lady, a quabia, biao biao dora lady, a tinin jaja duilla, man. Adelo tinin jaja duilla, eh, so no da, a mamiere the bo, mamiere the bo, oo, tire duet, a dao divio, don't that a shumay in a tire duet, a nesa, nubazananya, lokoi. Ara diname. Dia Bovio di Shumare Ayoni Alongo, the Wamai Pona Bena Yen, a Widenari, the Binya, Segu Binya Ayoni, the Saint Di Yario di Shijanin di Ozwin, Nesa Sura Diame, Nesa Lekana Sura Ditame, Nesa Nubadanya. Nesa Sura Valeswin, the Yonan Kana Aluada, Nesa, Nesa Dialukore, Mamere Diari. เนี่ยได้เตียรี่อ่ะดิยุคนันเตียรี่อ่ะมันเนี่ยได้เตียผิดแต่ตัวอเนสนับพี่တော့ไอ้ยุคนันเตียรี่อ่ะปอลาบีอย่างไม่ใช่เป็นน่ะผิดปอลาบีတော့เปี่ยวตัวได้เปี่ยวตัวได้ตัวก็ด่าอเนสลักษณะลูกขอเลยปอลาได้ปอลาบีเนาะเปี่ยวๆตัวได้ที่เปี่ยวตัวได้อำมาตย์ตาลีเนี่ยด่าอเนสลักษณะที่ยุคนันตัวเตียรี่ ยุคนั้นวอดยาสวากุชุมะขันยาเรยุคอายุนี่เนี่ยชุมะนี่เนี่ยมัดดีสิดียุคนั้นเดียร์เนี่ยปอลาวิเปี่ยวๆตัวเรลักษณะมัดดาลีเนี่ยดาเนสลักษณะลูกคอเลยอะไรปอลาวิเปี่ยวตัวเราเลยโอ้ยอกี้อาชุมะนี่เซมาทีนี้จ้าจ้าตียาละเช่นเช่นเล่นเล่นตียาละก็ว่าจะตียาแต่มันเยอะลูก ไปไปชาชาตีไล่ถ้ากูละนิสานุบัตนาญาลูกคอยเออเรื่องเลยกูจะจะตีอะไรบ้างไหมแล้วเออเรื่องปอบีเปล่าละเออพี่บีเปล่าตัวละอยู่ยามยาตุยละยาหรอยกี้อะลูกค้าซาเลยสิหรอใช่ไหมอันนี้นิสัยลูกค้าซาละนิสัยลูกค้าปอบีเปล่าเนี่ยได้ได้มาเก้าหน้าได้ด้วยเนี่ย ไอ้เจ้าแม่ดูข้าวินาเรียเลยดูข้าวินาเรียเลยด้วยเนี่ยหรอไปมาดีแม่รู้ดูข้าวินาเรียเลยมาเปล่ามาเปล่าเราตะโกนเออดูตะโกนลงดูกองลงอย่าเสียดูอีหรือเวทีละมาอะไรชอบด้วยด้วยเนี่ยเจนี่ดูเลยตะขาดเดียบเช็ดเด็ดอะไรลูกอายุนี่บ่วิเปล่าบ่วิเปล่าพี่บีเปล่าวิโรอันนี้นิสัยวิโรนี่ นี่ล่ะเราตุยล่ะตุยล่ะเลยข้าจะเรายกี้เออยกี้เออเส้นเจมี่เนี่ยตีล่ะเลยเส้นเจมี่ล่ะเลยตีล่ะเลยบลูตีล่ะเลยโซอ๋อแล้วบอลอะไรเปล่าล่ะเนี่ยเส้นอะไรจีเวบามาเนี่ยเดือดเสียตายเสียบามาไม่ใช่ว่าล่ะบามาอาเมกูเราเด็ดเดียร์ว่าล่ะเช่นเช่น ตีตัวไหนเนี่ยเดียร์ว่าล่ะสิบเอ็ดเช่นเช่นตีตัวไหนเนี่ยเส้นนี้ว่าล่ะลูกยกี้อ่ะตีล่ะไป အဲ့ဒါလိုပေါ်ပြီးပြောက်ဖြစ်ပြီးပြက်တဲ့အရာတွေမပြတ်တလည်းဆက်ဖြစ်နေတဲ့အတွက်ဘာမှအားကိုးစရာမရှိဘဲနဲ့ဘာမှตายစရာနှစ်သက်စရာမရှိဘဲနဲ့စင်ရုံစင်ရဲကြီးလို့မြင်လာတာဟာဒါအဲစင်ရဲဒီယုံနာတရားတွေကိုစင်ရဲအနေနဲ့တွေ့လာရပါလေတဲ့ဒါဒုက္ခအဲဒုက္ခနုပ္ပသနာရှုမှတ်စဲမှာခုလိုစင်ရဲပဲလို့သိမြင်သဘောပေါက်လိုက်တာဟုတ်ဒါဒုက္ခနုပ္ပသနာဉာဏ်လို့ခေါ်ပါတယ်အဲ့လိုမမြဲတာတွေစင်ရဲတာတွေများများတွေ့လာတော့ဒီအရာတွေကကိုယ့်အလိုတိုင်းမဖြစ်ပါလားဆိုတာလည်းသဘောပေါက်လာပါတယ်ကိုယ့်အလိုတိုင်းဖြစ်ရင်အရင်တော့အဲကိုယ်ဖြစ်ရှင်သလိုဖြစ်ရတယ်လို့ထင်တယ်ဒါမဲ့လို့ခုလိုရှုမှတ်စမ်းမှာအဲ့လိုမမြဲတာတွေစင်ရဲတာတွေတွေ့လာတော့ဒီဘာမှကိုယ်လိုတိုင်းမဖြစ်ဘူးအဲ့ကိုယ်လိုတိုင်းမဖြစ်တာနောက်ပြီးတော့ဒီထဲမှာအဲရှာကြည့်လိုက်တယ်ဘာအရာသာအနေနဲ့ရှိလဲဆိုဘာမှအရာသာမရှိဘူးအာသာရကဘာမှအရာသာမရှိဘူးဘာမှအနှစ်သာရမရှိဘူးနှစ်သာရမရှိတော့အဲနောက်ဒီအရာလေးတွေကိုဘယ်သူကသိနေရလဲဆိုတဲ့ဒီအတ္တဆိုတာလည်းမရှိတော့အတ္တဆိုတာမရှိတော့တဲ့အနတ္တကိုယ်လိုတိုင်းမဖြစ်ဘူးဘာမှအနှစ်သာရမရှိဘူးအဲဒီယုံနဲ့အစင်တွေပဲဖြစ်နေတယ်လို့သဘောပေါက်လာပါတယ်အဲ့လိုသဘောပေါက်လာတာဟာဒါအနတ္တနုပ္ပသနာဉာဏ်နဲ့အနတ္တနုပ္ပသနာဉာဏ်ဒီအဲဒီယုံနဲ့ခန္ဓာတွေမပြဲမမြဲဆင်းရဲတဲ့သဘောတရားတွေဟာကိုယ်လိုတိုင်းမဖြစ်ဘူးသူ့တဘာဝနဲ့သူဖြစ်နေတယ်ဘာမှအနှစ်သာရရှာလို့မရဘူးအဲဒီတရားဒီထဲမှာအတ္တဆိုတာမရှိဘူးလို့သိမြင်သဘောပေါက်လာတဲ့ဉာဏ်ကိုဒါအနတ္တနုပ္ပသနာဉာဏ်လို့ခေါ်ပါတယ်အဲ့တော့ဒီဉာဏ်ပိုင်းမှာတော့အဲ့လိုသုံးသက်ဆင်ခြင်တာဆင်ခြင်တာတွေအများကြီးဖြစ်ပါတယ်အခုလိုလက်တွေ့ကိုယ်တိုင်တွေ့သည့်ခံစားပြီးတော့လဲကိုယ်တိုင်ရှုမှတ်ပြီးသိပြီးတော့လဲဒီလက်တွေ့မှာလက်တွေ့ရှုမှတ်စေအခိုင်မှာဒါမမြဲတာတွေဆင်းရဲတာတွေအဆိုးမရတာတွေဆိုတော့ဒီသဘောတရားတွေတည်လာပါအဲ့လိုတည်လာတဲ့အခါကျတော့ရှေးရှေးတုန်းကအရင်တုန်းကဟုတ်အတိတ်တုန်းကလည်းဒီလိုပဲအဲမမြဲဆင်းရဲအဲသူ့သဘောနဲ့သူဖြစ်တဲ့တရားတွေပဲတရားသူအဲသူ့သဘောနဲ့သူဖြစ်တဲ့ဒီယုံနဲ့အစင်တွေပဲဖြစ်ခဲ့တယ်နောက်အနာဂတ်မှာလည်းဒီလိုပဲဖြစ်မယ်လို့မှန်းဆပြီးတော့လဲစင်ကြင်သုံးသက်တာတွေဖြစ်လာပါတယ်အဲ့လိုရှုမှတ်စဲမှာအဲ့လိုပေါ်ပေါ်ပြီးတော့ပျောက်ပျောက်သွားတာဖြစ်ပြီးပြက်သွားတာတွေကိုတွေ့ပြီးတော့မမြဲဘူးဆင်းရဲတယ်အစိုးရတဲ့ငါကောင်မဟုတ်ဘူးလို့အဲ့လိုကိုယ်တိုင်သဘောကျပြီးတော့စင်ကျင်သုံးသက်တာဟုတ်တာတမတ္တနာဉာဏ်လို့ခေါ်ပါတယ်အဲ့လိုစင်ကျင်သုံးသက်တာတွေအဲစင်ကျင်သုံးသက်ပြီးအဲတိတာတွေတော်တော်လေးများလာတယ်ဆိုရင်ယောဂီကဆက်ပြီးတော့ရှုမှတ်လိုက်တဲ့အခါမှာအဲစင်ကျင်သုံးသက်တာတွေမရှိတော့ဘဲနဲ့ပေါ်လာတဲ့အာယုံလေးတွေကိုရှုမှတ်ခါမြရှုမှတ်ခါမြဖြစ်လာတယ်။ဝမ်းမိုက်ခေါင်းသားလေးပေါ်လာတယ်မှတ်လိုက်တယ်အဲမှတ်လိုက်တယ်ဒီစဖောင်းလာတယ်ဆုံးသွားတယ်ပိန်နာလေးပေါ်လာတယ်စမှတ်လိုက်တယ်ဆုံးသွားတယ်မှားတာလေးတွေကလည်းတော်တော်လေးကိုဒီအာယုန်နဲ့အမှတ်စိတ်ကတထဲလိုဖြစ်ပြီးတော့ဒီမှတ်အာယုန်ဟောအာယုန်ပေါ်လိုက်တာနဲ့ဒီကမှတ်ပြီးသားဖြစ်လာတော့အောင်ယောဂီမှာမှတ်လို့လွဲလာပါတယ်အဲ့ဒါလိုပဲဝေဒနာတွေမှတ်တဲ့အခါမှာလည်းမှားတာလွဲလာတယ်အရင်ကတော့ဝေဒနာတွေမပြင်းထန်တော့မှတ်လိုက်တယ်မှတ်လိုက်တာနဲ့အဲပေါ်လာမှတ်လိုက်တာနဲ့အဲ့ဒီအချိန်မှာပေါ်လာတာလေးရပျောက်သွားတာလေးတိလာအဲ့လိုတည်လာတဲ့အခါစိတ်လေးကလည်းတော်တော်လေးငြိမ်သက်လာအဲ့လိုစိတ်ငြိမ်သက်လာတဲ့အခါမှာဒီအလင်းရောင်တွေပါတယ်တော်တော်များများတွေ့လာတယ်အလင်းရောင်တွေပါတယ်တော်တော်များများတွေ့လာတယ်အဲ့လိုအလင်းရောင်တွေတွေ့တာကလည်းဒီအလင်းရောင်တွေတွေ့လာပြီးတော့ပေါ်ပြီးပြောင်းနေတဲ့သဘောလေးတွေခက်သွက်သွက်တည်လာတယ်ဆိုတော့ဒါဥရိယဘယဉာဏ်လို့ခေါ်ပါတယ်ပေါ်ပြီးပြောင်းသွားတဲ့ဉာဏ်ဥရိယဘယဉာဏ် ဥရိယဘိယညံမှာဒီအလင်းရောင်လေးတွေတိပုံကရှင်းညာနေတဲ့ဘလို့ကွာလဲဆိုတော့ဟောဥစ္စာတမာရီရှိတယ်ဆိုရင်ကိုတမာရီလေးစအားထုတ်ကအားထုတ်လို့တမာရီလေးဖြစ်လာတယ်ဆိုရင်ကိုဒါအလင်းရောင်လေးတွေကတွေ့တတ်ပါတယ်အစာပိုင်းမှာနမရူပပရိစ္ဆေဒညံလောက်အစင်မှာဆိုရင်အယောင်လေးတွေပြိုးပြပြပြနဲ့ပေါ်လာတာတွေပိုးဆုံးညူးလေးတွေလို့မိအောင်လေးတွေဖြတ်ခနဲ့ဖြတ်ခနဲ့လေးတွေပေါ်ပေါ်လာတာတွေဖြ အယောင်တွေကစိမ့်စိမ့်ဝါဝါပြပြနီနီအယောင်စုံတွေပေါ်လာပါတယ်အဲ့ဒီအယောင်တွေကပေါ်လာပြီးတော့တော်တော်ကြာကြာလဲတွေ့နေရပါတယ်အဲ့လိုယောင်စုံအနေနဲ့ပေါ်လာတယ်ဒီဥရိယပြညာကြတော့တော်တော်ဤအယောင်တွေကထင်ထင်ကြာကြာပေါ်လာတယ်မိသီးအယောင်တွေလို့ဟုတ်မိထွန်းတာလဲမိသီးအယောင်တွေလို့လင်းထိပ်ပြီးတော့တခါတည်းရန်ကိုရှိရကာမီနဲ့ထိုးသလိုစလိုက်မီနဲ့ထိုးထားသလိုလင်းထိန်နေတယ်အဲတခါတည်းတခါတည်းရန်ကိုရဲ့မျက်စိရှိမှာတခါတည်းရန်ကိုရဲ့နောက်ကြောမှာခေါင်းပေါ်မှာအမျိုးမျိုးပါပဲတွေ့ရတာတဆွဆွေယောဂီအဲကိုရဲ့ဆောင်းမှာလဲကိုရဲ့တခံလုံးကြီးလင်းပြီးတော့နေတာကိုရဲ့တခံလုံးကြီးလင်းပြီးတော့ဟိုအပေါ်တွေထွင်းပေါက်ပြီးတော့တခါတည်းရန်အပေါ်ကကောင်းငင်တွေကျဲတွေလားတွေအဲ့လိုနက်ကတ်တွေတွေ့နေရတာအဲ့လောက်ထိလင်းပါတယ်တော်တော်များများတော်တော်ကြီးလင်းပါဒီနားကနေလင်းလို့ဟုတ်ကြည်လိုက်တယ်ခက်လန်းလန်းကိုကြည်လိုက်တယ်ဆိုရင်ကိုအဲပစ္စည်းတွေပါတချို့အရာဝတ္ထုလေးတွေကိုထင်ထင်ရှားရှားလမ်းပြီးတော့မြင်ရပါတယ်အဲ့ဒါဟာအလင်းရောင်နေထင်ထင်ရှားရှားအဲတွေ့လာတာပါအဲ့လိုအလင်းရောင်နေထင်ထင်ရှားရှားတွေ့လာတယ်ဆိုရင်ယောဂီကအဲဒီအလင်းရောင်နေကိုဘယ်သူကဖြစ်အလင်းရောင်တွေ့လာတယ်ဆိုတော့ဒါပျော်ကြတာပါပဲယောဂီတိုင်းယောဂီတိုင်းဒါအားတက်လာတယ်။အာလင်းရောင်လေးတွေ့လာပြီ။တချို့ကြတော့ဒီလင်းရောင်တွေ့လာတာကိုတရားဓုတရားမြတ်တွေရပြီလို့ထင်ကြတယ်။ဒါမဲ့လို့ဒါတရားဓုတရားမြတ်မှုတ်သေးပါအောင်။ဒါကြောင့်ဒါဒီလင်းရောင်နေလင်းရောင်နေကိုတွေ့လာတယ်ဆိုရင်အဲ့ဒီမြင်နေမြင်နေမြင်နေလို့ပျောက်တဲ့အထိရှုမှတ်နေရမယ်။မြင်နေမြင်နေလို့ရှုမှတ်ပြီမဲ့လို့လည်းအဲ့ဒီလင်းရောင်ကြီးကမပျောက်ဖဲနဲ့လေတခါလေအကုန်လုံးပြူပွေလင်းထိန်ပြီးတော့နေရတာလည်းရှိပါတယ်အဲ့တော့အဲ့လိုလင်းရောင်ကိုပျောက်တဲ့အထိအဲ့ဒီနေရာမှာရက်မနေဘဲနဲ့တရားဓုတရားမြတ်တယ်လို့ညက်ရတယ်လို့မထင်မဲနဲ့အဲပျောက်တဲ့အထိပျောက်အောင်ရှုမှတ်ပေးရမယ်တဲ့အဲ့တော့အဲ့လိုလင်းရောင်နေတွေ့လာတယ်ဆိုတော့ယောဂီကအာရလာပါအာရလာတယ်ကျဉ်က်လာတယ်အဲ့လိုအာရကျဉ်က်မှုလေးဖြစ်လာတော့ဒါပီတိအဲ့လိုပီတိတွေဖြစ်လာပြီးတော့ကိုယ်စိတ်တွေငြိမ်းချမ်းလာတယ်။နောက်ပြီးတော့ချမ်းသာလာတယ်။အဲ့ဒီတရားတွေကိုယ်ရဲ့စိတ်ထဲမှာကောင်းတဲ့ခံစားမှုတွေဖြစ်နေတော့တာပါပဲ။အဲ့ဒါတွေဖြစ်နေပုံတော့နောက်နေ့ကျမှဇင်းတို့ဆက်ပြီးတော့ပြောကြတာပါ။ဒီနေ့ဒီလောက်ပဲဇင်းတို့တရားအဆုံးသတ်ကြပါစို့။